ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ္စတာနမ်ဘီယာအနေနဲ့အာရှဒေသ၃နိုင်ငံကိုမြန်မာအရေးတွားရောက်ဆွေးနွေးတဲ့ခီးစဉ်နဲ့ပတ်သက်လို့ အဲ့ဒီနေရာမှာမြန်မာနိုင်ငံမှာကနေ့ဟလာနာဖာကကျင်းပဖို့ပြင်ဆင်နေတဲ့2014ရွေးကောက်ပွဲဟာတကယ်အင်အားစုအလုံးမပါဝင်မဲနဲ့နော်နာဖာကသူ့သဘောတူဆောင်ပြီးဇွတ်တင်းလောက်ခဲ့မယ်ဆိုလို့ရှိရင်တိုင်းပြည်ရင်းမှာရောဘေးပတ်ဝန်းကျင်နိုင်ငံတွေပေါ်မှာပါရိုက်ခတ်တဲ့နိုင်ငံကြီးရာအကျိုးဆက်တွေဖြစ်လာမယ်ဆိုတဲ့အပိုင်းပေါ့နော်ဆိုတော့ကုလသမဂ္ဂအနေနဲ့ကဒါထွေထွေတွေ့မှုချုပ ောက်ပိုင်းမှာနာဖဘက်ကလည်းပဲဆွေတွင်းမှုချုပ်ရဲ့ချန်ပီယံချက်တွေပေါ်မှာလစ်လူရှုတဲ့အစိပ်ပိုင်းတွေဖြစ်လာတာပေါ့နော်ဒါတွေဖြစ်လာတဲ့အပိုင်းမှာတရုတ်အိန္ဒိယအာဆီယံမှာဆိုရင်စင်ကာပူဟာဗမာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားမှုတော်တော်ရှိတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ထွေထွေတွင်းမှုချုပ်ရဲ့ဆောင်ရွက်မှုပေါ်မှာဘယ်လိုမျိုးကူညီဆောင်ရွက်နိုင်မလဲသူတို့ရဲ့စန္ဒမန်ရေးဩဇာတွေကိုအသုံးချပြီးတော့ဒီထွေတွင်းမှုချုပ်ရဲ့ကြားဝင်ဆောင်ရွက်မှုတွေအောက်မြင်အောင်ဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာဒါစူးစမ်းလေ့လာဖို့နော်ဆွေးနွေးဖို့အဲဒီခရီးစဉ်ကိုကျွန်တော်တို့တွားရောက်တယ်လို့ကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ဆရာဒါဆိုလို့ရှိရင်ကုလသမဂ္ဂကတွက်ထားတယ်လို့ပေါ့လေဒီသုံးနိုင်ငံရဲ့အစိုးရတွေကဟိုမြန်မာစစ်အစိုးရပေါ်မှာဩဇာတည်ရောက်မှုရှိတယ်လို့ရောဆရာယူဆပါလားရှင
်ဟုတ်ကဲ့ဒီနိုင်ငံတွေမှာကဒီနာအဖနဲ့စန္ဒမန်ရေးစီးပွားရေးရအနိကဆက်ဆက်မှုရှိတယ်ဆိုတဲ့အပိုင်းမှာအဲကောင်းတဲ့အချက်ကတော့သူတို့မှာရင်းနှီးတဲ့ဆက်ဆံရေးနဲ့စန္ဒမန်ရေးလမ်းကြောင်းတွေရှိတယ်အဲသူတို့မှာစီးပွားရေးဆက်ဆံမှုနဲ့အခြေခံပြီးတော့ကျွန်တော်တို့တစုံတရာဒီပြောနိုင်ဆိုနိုင်တဲ့အနေအထားတွေရှိတယ်။တကယ်လို့ဒါသူတို့ကဒါမြန်မာနိုင်ငံမှာတကယ်အမျိုးသားပြည်နယ်စင်ပြေတွေလှုပ်ဆောင်ပေးမှဆိုရင်လှုပ်ဆောင်ပေးနိုင်စွမ်းရှိတဲ့နိုင်ငံတွေပေါ့နော်။နာဖကိုတကယ်တုံ့တိုက်တိုက်ပြောနိုင်တဲ့နိုင်ငံတွေဖြစ်တယ်။ဒါကဥပမာဘာလို့ပြလဲဆိုရင်ဒါတရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်ကဒါကျွန်တော်တို့ဒီဗမာပြည်ကိုတွားရောက်ခဲ့တဲ့ခီးစဉ်မှာအဲဒီကဆွေးနွေးတဲ့ဆွေးနွေးချက်တွေထဲမှာတရုတ်မြန်မာနယ်စပ်ကအပြစ်ခတ်ရဲ့စီးရေးအဖွဲ့တွေရဲ့အနာဂတ်နဲ့ပတ်သက်ပါတယ်အထူးသဖြင့်ဒီနယ်ခြားဆောင်တပ်တွေဖြစ်စဉ်ကုပြောင်းရင်းကိစ္စကိုနာဖဖိအားပေးနေတဲ့အပေါ်မှာပေါ့နော်အလားဒါတင်းမာမှုတွေဖြစ်လာတဲ့အပေါ်မှာဒါတရုတ်ကနေပြီးတော့ဒီနယ်စပ်တည်ငြိမ်မှုကိုအသာပေးစီခြင်းနဲ့တိုက်ပွဲတွေပြန်မဖြစ်စေခြင်းမူအဲဒီလိုမျိုးတကယ်တမ်းဖိအားပေးလာတဲ့အခါမှာနာဖကနေပြီးတော့အဲဒီကိစ္စနဲ့ပတ်သက်လို့နောက်ပြန်ဆုတ်သွားတဲ့အပေါ်ကြီးတွေ့ရတယ်သို့တော်လည်းပဲအဲတရုတ်ရဲ့ဗမာနိုင်ငံနဲ့ပေါ်မှာရှိတဲ့ဒီစိတ်ဝင်စားမှုဟာနေဆက်တည်ရေးကိစ္စနဲ့နော်စီးပွားရေးကိစ္စတွေပေါ်မှာအကန့်အသတ်ဖြစ်ပြီးတော့ဒီရေရှည်သဘောဆောင်တဲ့ဒီမျိုးသားပြည်နယ်တည်မြဲရေးအပေါ်မှာလောက်တွန်းတွန်းတိုက်တိုက်မရှိတာကိုကျွန်တော်တွေ့ရတယ်ပေါ့အဲ့တော့ဒီမစ္စတာနမ်ဘီယာရဲ့ခီးစဉ်ကနေပြီးတော့ဘလောက်ရလက်တွေများထွက်လာနိုင်မလဲကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံတွေကိုဘလောက်များဆွဲဆောင်နိုင်မလဲဆိုတော့ကျွန်တော်တို့စောင့်ကြည့်အောင်ပါပဲ
ဟုတ်ကဲ့တပတ်မှာကြတော့ဒီကုလသမဂ္ဂလူခွင့်ရေးကောင်စီမှာဒီမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဗောလေကော်မရှင်ဖွဲ့ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့ကိစ္စကိုအဖွဲ့ဝင်နိုင်ငံတွေကအဆိုပြုတင်သွင်းတာတွေထောက်ခံတာမျိုးတွေရှိလာတဲ့အပိုင်းကြတော့ဒီစစ်ဆိုးရအပေါ်မှာဖိအားမှုတွေရောရှိနိုင်မှာရှင
်ဟုတ်ကဲ့အဲ့ဒါကဟိုဒီစုံစမ်းစစ်ဆေးမှုဖြစ်လာဖို့ဆိုတာတန်နေပုံများလာတာချက်နှစ်ချက်ပုံမှာမူတည်တယ်နံပါတ်1ကတော့တကယ်လူခွင့်ရေးဆိုင်ရာတကယ်ဒီပြည်မှာဖြစ်နေတဲ့အတိုင်းပြည်တွေမှာဖြစ်နေတဲ့ဟာပေါ့နော်ကျွန်တော်တို့ဒီ crime against humanity ခေါ်တဲ့လူသားမျိုးနွယ်တရားလုံးကျူးလွန်တဲ့ပြစ်မှုတွေအစ်ရာဆွေးမှုတွေနော်အမျိုးသမီးတွေကိုအကြမ်းဖက်မှုတွေကလေးစစ်သားစုဆောင်းမှုတွေဖြစ်လာတဲ့ပုံမှာဒါလူခွင့်ရှုထောင့်ကနေပြီးတော့ဒီအတန်းကြီးကျင်လာတာပေါ့နော်နောက်တစ်ခုကလည်းပဲနိုင်ငံရေးအပြန်ကြည့်မယ်ဆိုရင်တောက်လျှောက်ကနိုင်ငံတော်တော်များများကဒါအမျိုးသားပြန်လည်တင်းမြတ်ရေးအတွက်လမ်းကြောင်းတွေများပွင့်လာမလားဆိုတဲ့မျှော်လင့်ချက်နဲ့ဒီလူခွင့်ရေးတောက်မှာအဲ့ဒီလာဒီတကယ်ဆုံးရစစ်ရေးကော်မရှင်တို့ဒီ ICC တို့နော်နိုင်ငံတကာတရားရုံးတင်တဲ့လမ်းကြောင်းတွေကိုအရင်တုန်းကဆိုရင်တိတ်ပြီးတော့လေးလေးနက်နက်မစဉ်းစားခဲ့ကြဘူးပေါ့နော်အခုတဖြည်းဖြည်းနဲ့ကလူ့ခွင့်ရေးအခြေအနေပို့ပြီးဆိုးလာတဲ့အပြင်ကိုမြန်မာနိုင်ငံမှာမျိုးသားပြန်လည်တင်ပြရတဲ့နိုင်ငံရေးအပြောင်းအလဲအတွက်အလားလာပေါ့နော်အဲနည်းလာတဲ့အခါမှာစစ်ဆိုးရကသူတို့အနာဆက်ကင်ထားနိုင်ရေးအတွက်ပုံစံတည် တရားနဲ့ရွေးကောက်ဖို့အသုံးချမယ်ဆိုရဲသဘောထားတွေသူတို့ဘက်ကတင်းမာမှုတွေဖြစ်လာတဲ့အခါမှာခုလိုမျိုးဒီလမ်းကြောင်းတွေကိုရွေးချယ်လာကြတဲ့သဘောရှိပါတယ်။ကျွန်တော်တို့အနေနဲ့ခုလိုမျိုးလက်ရှိဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီစည်းဝေးမှာဒီလိုမျိုးအဆိုပြုချက်တွေများလာတဲ့အပေါ်မှာကျွန်တော်တို့အားရတယ်ဗမာပြည်သူလူထုရဲ့လူခွင့်ရေးအခြေအနေကိုနိုင်ငံတကာကမမေ့ဘူးဆိုတဲ့အပေါ်ကိုပြနေပါတယ
်။ဟုတ်ကဲ့ဆရာ